COVID-19 ကပ်ရောဂါကူးစက်မှုကိုစိုးရိမ်နေရခြင်း၊ရခိုင်ပြည်နယ်မှာပြင်းထန်တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေ American ခြေဆိုင်ရိုဟင်ဂျာအဖွဲ့အစည်းတစ်ခုကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ April 28ရက်နေ့ရက်စွဲနဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုတင်သွင်းတဲ့ American Rohingya Union ရဲ့အစီရင်ခံစာမှာစစ်ပွဲတွေကြောင့် Rohingya လှေစီးပြေးဒုက္ခသည်တွေပြန်ပေါ်လာပြီးအခုဆိုရင်ပင်လယ်မှာလှေနှစီးနဲ့ဒုက္ခသည်900လောက်မျောနေတဲ့အကြောင်းအဖွဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOA ကိုပြောပါတယ်။ကျွန်မအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
လူ900ကျော်အဲ့ဒီဘုတ်နှစ်ခုမှာရှိတာကအဲ့ဒီလူတွေကတော့သူတို့ကရခိုင်ပြည်ကသူအခုဘင်္ဂလားဒေ့ရှ်ကသူတို့ကဘာဖြစ်လို့လက်ခံရပါမလဲသူတို့ကဘင်္ဂလားဒေ့ရှ်ကမဟုတ်ပါဘူးသူတို့ကအဲ့တော့သူမလေးရှားကလည်းမလေးရှားလည်းမဟုတ်ပါဘူးယူဒီယာကလူလည်းမဟုတ်ပါဘူးသူတို့ကရခိုင်ပြည်ကဟိုင်ဂျာလူမျိုးဆိုတော့သူတို့အကောင်းဆုံးကသူတို့ကိုခေစီပြီးတော့မြန်မာဆိုရကသူတို့ခေစီပြီးတော့သူတို့ရဲ့မူရင်းသူတို့ရဲ့ UR တွေကိုသူတို့ရဲ့မြို့နေတွေကိုသူတို့ကိုယူသွားပြီးတော့ခေါ်သွားပြီးတော့သူတို့ကို resettlement လုပ်ကြတာကောင်းဆိုပါပဲအဲ့ဒါကမြန်မာဆွေရပေါ်မှာတာဝန်ရှိပါတယ
်ဒါဆိုရင်ဒီရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာ Rohingya ဒုက္ခသည်တွေပြန်လည်နေရာချထားရေးပေါ့နော်နောက်ဒီဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါလဲရှင
်အခု Rohingya တွေကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးချင်လက်သိဝင်လို့မရဘူးဘင်္ဂလားဒေ့ရှ်ကပြောပါတယ်သူတို့ကလူ 1.2 million အခုဘင်္ဂလားဒေ့ရှ်မှာလက်ခံထားတဲ့သူတို့ပြုစုနေရတဲ့ဆောင်ရှောက်နေရတယ်အဲ့ဒါကြောင့်မလို့တခြားလူဟင်ဂျာတွေရခိုင်ပြည်ကလာတာသူတို့လက်မခံနိုင်ပါဘူးလို့ပြောပါတယ်အဲ့ဒါကြောင့်မလို့သူဟိုကိုဝင်လို့မရဘူးလို့ကျွန်တော်ကြားပါတယ်အဲ့ဒါကြောင့်မလို့လူဟင်ဂျာတွေကတခြားပြည်မားတို့ဘာတို့ဖက်ကိုထွက်သွားထွက်ပြေးဖို့စူးစမ်းနေပါဖြစ်ပါတယ်အခုတော့ground မှာရခိုင်ပြည်မှာအခုတော့စစ်ဖြစ်တာ AN နဲ့မြန်မာတပ်မတော်နဲ့စစ်ဖြစ်တာကြောင့် displacement ကအထေးမှာဖြစ်နေပါတယ်။ UR တစ်ခုကရူဟင်ဂျာတွေကနောက် UR တစ်ခုကိုသွားပြီးတော့ shelter လေးရှာနေတာရခိုင်ပြည်အတွင်းမှာလူတွေကရှောင်ပြီးတော့ပြေးနေကြတာပါ။
ဒီ IDP scan တွေကိုဒီလူသားချင်းစာနာမှုအကူအညီပေးရေးကိစ္စပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေဝင်ဝင်ပေးဖို့ဆိုတော့အခြေအနေကိုလည်းတောင်းဆိုထားတာတွေ့ရပါတယ်အဲ့တော့အခုမြန်မာအစိုးရကဒီနိုင်ငံတကာ agency ကိုအခုမပြုထားဘူးလားရှင
်ကျွန်တော်ကြားတာကစစ်တွေမှာတစ်ခုနှစ်ခု agency ရှိတယ်လို့ပြောပါတယ်ဒါပေမဲ့အဲ့ဒီတစ်ခုနှစ်ခု agency ကဒါဒီလောက်အများကြီးရကိုဗစ်နဲ့ကြောင့်ပတ်သက်လို့တခြားသူတို့စာဝန်နေရတဲ့ကြံပတာလို့လုံးလို့မရပါဘူး UNHCR Red Cross WHO အကြီးတဲ့ international agency ကိုသွားကွန်ပေးရပါမယ်အခုပြဿနာကအကြီးဆုံးကတော့ Bangladesh refugee camp အဲ့ဒီတဲ့အကြီးဆုံးပြဿနာက IDP camp IDP camp မှာခုကျွန်တော်တည်င်းအရင်နှစ်ကရတာကစာပို့တော့မရှိဘူးသူ medicine လည်းမရှိဘူးပြီးတော့ covid90အတွက်ပြင်ဆင်ဖို့အတွက် sanitizer တို့ medicine တို့ဆေးတွေပါတော့မရှိဘူး။အပြတ်ကအကြီးဆုံးကတော့ခုစစ်တွေမှာရခိုင်ပြည်မှာရှိတဲ့ဒီ IDP ကမှပြဿနာအကြီးဆုံးအဲ့ဒါကြောင့်မလို့မြန်မာအစိုးရက international agency ကိုသွားခွင့်ပြုတာအရေးကြီးပါတယ်
ဒါဆိုရင်ဒေါက်တာဝါကာဦးတင်တို့ရဲ့အစီရင်ခံစာထဲမှာဒီ Rohingya ယူအာသားပေါ့နော်အထူးသဖြင့်ကလေးအရွယ်တွေတိတက်ခံရတဲ့ကိစ္စနွားချောင်းရင်းနဲ့ပြစ်ခံရတဲ့ကိစ္စဆိုတော့ဒီဟာမျိုးပြည်တွင်းကသတင်းဌာနတွေရဲ့တင်ပြချက်တွေကိုကပြီးတော့လေဒီအစီရင်ခံစာထဲမှာဖော်ပြထားတွေ့ရပါတယ်ဆိုတော့ဒီ Rohingya ယူအာတွေကဒီအရက်သားတွေကိုမြန်မာစစ်တပ်ကပြစ်တဲ့ကိစ္စပေါ့လေဆိုတော့အဲ့ဒီအခြေအနေကရောဘယ်လိုသိရလဲရှင်
ကျွန်တော်တို့ဟိုမှာအဆိုးရှိပါတယ်ဟိုမှာ ground မှာတတိယအရင်မြစ်ရှိဟိုကရပါတာရတာပါအဲ့တော့ရူဟင်ဂျာလူငယ်တွေနဲ့ရူဟင်ဂျာလူတွေနဲ့တခြားရခိုင်မျိုးသားတွေကိုမြန်မာတပ်မတော်ကဘာဖြစ်လို့ရှူတင်လုပ်တာကျွန်တော်တို့နားမလည်ပါဘူးအဲ့ဒါဘာဖြစ်လို့လုပ်တယ်ဆိုတော့ကျွန်တော်မြန်မာဆွေးရကအဲ့ဒါကို investigation လုပ်ရပါမယ်
အခုမြန်မာအစိုးရကဒီ ICJ နိုင်ငံတကာတရားရုံးကိုသူတို့ရဲ့ပထမဆုံးစီရင်ခံစာပေါ့လေလေးလပြည့်ဒီမေလာထဲမှာမဖြစ်မနေတင်သွင်းမယ်လို့လည်းတရားဝင်ထုတ်ပြန်ထားတာရှိပါတယ်သူတို့ပြင်ဆင်နေတဲ့အပေါ်မှာရောဒေါက်တာဝါကာဦးတင်တို့ဘယ်လိုမြင်ပါလဲရှင
်အခုကမြန်မာအစိုးရကတတ်မတော်ကိုအချိန်ပေးလိုက်တယ်နလခွဲ၃လ crime law ကတော့အခုလေးလအားမှာ report လုပ်ရမယ်ဆိုတော့အခုမြန်မာအစိုးရကပြင်ဆင်နေတာ ဒီ3လနီးပါအချိန်မှာ evidence တွေလေးဖြတ်လိုက်ပါပြီပြီးတော့ genocide တွေလည်းအများကြီးပြန်ပြီးတော့ crime တွေလုပ်ထားပါတယ်လို့ဟန်ဂျော URL ကိုတိုက်ခိုက်ပါတယ်အများကြီးအဲ့ဒါ crime တွေအများကြီးလုပ်တာအဲ့ဒါက February လမှာပြည့်စည်နေရှိတယ်တလ3လအတွင်းမှာမြန်မာတပ်မတော်က mass grave တွေပါရှိအလုံးသူတို့က bulldoze လုပ်ပြီးတော့သူတို့ဖျက်ဆီးလို့လို့ရမှာသူတို့ကချိန်ပေးရတာနလ3လချိန်ပေးရတာ
ဒေါက်တာဝါကဦးတင်ပြောသွားတာပါရိုဟင်ဂျာဆိုတဲ့အုံနှုံးကိုတော့မြန်မာအစိုးရကအတိမတ်ပြုလက်ခံထားခြင်းမရှိပါဘူး